ီးခဲ့တဲ့နှစ်စက်တင်ဘာလမြန်မာနိုင်ငံကဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြသူတွေကိုမြန်မာစစ်အစိုးရကအကြမ်းဖက်ဖြိုခွင်းခဲ့ချိန်မှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်ရေးယူမှုဟာ10နှစ်ကြာပြီးခဲ့ပါပြီ။ဒီနှစ်ဖေဖော်ဝါရီလမှာတော့မြန်မာစစ်အစိုးရနဲ့အဆက်ဆက်ရှိတဲ့စီးပွားရေးလုပ်ငန်းတွေနဲ့လုပ်ငန်းရှင်တွေကိုဓာတ်ရိုက်ဦးတည်ချက်ထားတဲ့ဒဏ်ခတ်ရေးယူမှုအသစ်တွေကိုအမေရိကန်ပြည်ထောင်စုကချမှတ်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအမေရိကန်သမ္မတရဲ့ပြောရေးဆိုခွင့်ရှိသူဒေးနာဘရီနိုကအခုလိုပြောခဲ့ပါတယ်
။ We do know that sanctions can have an impact and they help curtail economic activity and can further isolate the junta which is
တန်ခတ်ပိတ်ဆို့ရေးယူတာဟာတက်ရောက်မှုရှိရဲဆိုတာကျွန်မသိပါတယ်။ဒီလိုလောက်တာဟာစစ်ဆိုးရရဲ့စစ်ပွားရေးလှုပ်ဆောင်မှုကိုအကန့်အသတ်ဖြစ်စေပြီးတော့သူတို့ကိုပို့ပြီးအထီးကျန်ဖြစ်စေပါတယ်။ဒါဟာသူတို့ပြောင်းလဲဖို့လိုအပ်တယ်ဆိုတာအသိမှတ်ပြုလာစေဖို့လှုပ်ဆောင်ချက်တစ်စိတ်တစ်ပိုင်းပါပဲ။
လက်မခံနိုင်မွယ်ပြုမှုလှုပ်ဆောင်တယ်လို့မြင်တဲ့နိုင်ငံတွေကိုဖိအားပေးဖို့စီးပွားရေးအရာဒဏ်ခတ်အရေးယူတာကိုနိုင်ငံတကာအတိုင်းအဝိုင်းကအသုံးပြုခဲ့တာဆယ်စုနှစ်ပေါင်းများစွာကြာခဲ့ပါပြီ။တခါတခါမှာတော့ကြီးကျယ်တဲ့အောင်မြင်မှုတွေရခဲ့ပါတယ်။ဥပမာအားဖြင့်တောင်အာဖရိကနိုင်ငံကအသားရောင်ခွဲခြားမှုအဆုံးသတ်ရေးမှာနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုဟာထိရောက်ခဲ့တယ်လို့ဆိုကြပါတယ်။ထိရောက်မှုအားနည်းခဲ့တဲ့အချိန်တွေလည်းရှိပါတယ်။ဥပမာအားဖြင့်ကျူဘာအစိုးရပေါ်ချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်အရေးယူမှုဟာနှစ်ပေါင်း40ကျော်လာခဲ့ပေမဲ့ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုရဲ့အာဏာချုပ်ကိုင်မှုအားနည်းသွားအောင်မလုပ်နိုင်ခဲ့တဲ့လောက်ပါပဲ။ဝေဖန်သူတွေကတော့ဒဏ်ခတ်အရေးယူမှုဟာတိုင်းပြည်တစ်ခုကခေါင်းဆောင်တွေထက်တာမန်လူထုကိုပိုးပြီးထိခိုက်စေတယ်လို့ဆိုကြပါတယ်။တက်ဂယ်လန်ကာပန်တာဟာနိုင်ငံသားရေးနဲ့ကာကွယ်ရေးဆိုင်ရာတွေကိုလေ့လာတဲ့ဝါရှင်တန်အခြေစိုက်ကာဒိုအင်စတီကျူရဲ့အကြီးအကဲပါ။အီရန်နိုင်ငံပေါ်ချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ရေးယူမှုဟာလူသားဆိုင်ရာဘေးဒုက္ခတွေအကြီးအကျယ်ဖြစ်စေခဲ့တယ်လို့သူကပြောပါတယ
် There are various estimates of how much the sanctions against Iraq in the 1990s and up to the
1990ခုနှစ်တွေကနေကျူးကျော်တိုက်ခိုက်ခဲ့တဲ့အချိန်ထိ2003ခုနှစ်မှာတိုင်းပြည်ကိုသိမ်းပိုက်လိုက်တဲ့အချိန်ထိအီရန်နိုင်ငံပေါ်ချမှတ်ထားခဲ့တဲ့ရေးယူဒဏ်ခတ်မှုတွေကြောင့်ကလေးပင်ရောက်ကိုထိခိုက်စေခဲ့တယ်။ငွေကင်းစကလေးတငယ်တည်ဆိုးမှုနှုန်းဘလောက်အထိတိုးခဲ့တယ်ဆိုတာခံမှန်းတွက်ချက်မှုတွေကတော့အမျိုးမျိုးပါပဲ။ခံမှန်းချေကိန်းဂဏန်းတွေအရကလေးတငယ်တသိန်းကနေ9သိန်းကျားရှိပါတယ်။ဒါပေမဲ့ဘလောက်ပဲများသည့်ဖြစ်စေဒါဟာလုံးဝအပြစ်ကင်းစင်တဲ့လူအမြောက်အများထိခိုက်ခဲ့ရတာပါပဲလို့ Ted Gillen Carpenter ကပြောသွားပါတယ်။ Michael Jacobson ဟာသမရဘူးအစိုးရရဲ့ဗန်ဒါရေးဝန်ကြီးဌာနအရာရှိဟောင်းတဦးဖြစ်ပြီးအရှေ့ပြားဒေသမူဝါဒဆိုင်ရာဝါရှင်တန်အင်စတီကျူကအကြမ်းဖက်ဝါဒတံပြန်ရေးကျွမ်းကျင်သူပါမကြသေးခင်နှစ်တွေမှာအမေရိကန်အစိုးရဟာပြစ်မှတ်အတိအကျနဲ့ဥတီချက်တတ်တတ်မှတ်မှတ်ထားတဲ့ဒဏ်ခတ်အရေးယူမှုမျိုးကိုကျင့်သုံးလာတယ်လို့သူကပြောပါတယ်2005ခုနှစ်ကလေးကစပြီးအစုပြုံလိုက်ဖျက်ဆီးနိုင်တဲ့လက်နက်မျိုးတွေထုတ်လို့ရမှာပါဝင်ပတ်သက်တဲ့အီရန်တာဝန်ရှိသူတွေနဲ့ကုမ္ပဏီတွေကိုအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကတိတိကျကျသတ်မှတ်ခဲ့ပါတယ်တတိပုဂ္ဂလလူပုဂ္ဂိုလ်တွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားခရီးသွားလာခွင့်ပိတ်ပင်ကန့်တတ်တာတွေလို့လှုပ်ဆောင်မှုအသစ်တွေဟာအရင်ကလုပ်ခဲ့တဲ့ကျယ်ပြောတဲ့ဒဏ်ခတ်ရေးယူမှုမျိုးတဲ့ပိုးပြီးထိရောက်ဖို့များတယ်လို့ Michael Jacobson ကဆိုပါတယ
် When you're saying something like a US business cannot do business with any Iranian entity I think that sends a very different message than
American စီးပွားရေးလုပ်ငန်းတွေဟာအီရန်နိုင်ငံကဘယ်သူနဲ့မှစီးပွားရေးမလုပ်ရဘူးဆိုတာတဲ့အီရန်ကအကြမ်းဖက်မှုနဲ့ပတ်သက်တဲ့အစုအပြုံလိုက်ဖျက်ဆီးနိုင်တဲ့လက်နက်တွေထုတ်လုပ်မှုမှာပတ်သက်တဲ့ဘယ်သူနဲ့တော့ဖြင့်စီးပွားရေးမလုပ်ရဘူးဆိုတာကအင်မတန်ခြားနားတယ်လို့ကျွန်တော်ထင်ပါတယ
်ခုချိန်ထိတော့ဒဏ်ခတ်အရေးယူမှုကြောင့်အီရန်ကသူ့ရဲ့ယူရေနီယံတန့်စင်တဲ့အစီအစဉ်ကိုဆွတ်လွတ်မဲ့အရေးအယောင်မမြင်ရသေးပါဘူးဒါပေမဲ့ပြစ်မှတ်ထားတဲ့အရေးယူမှုအလုပ်ဖြစ်တယ်ဆိုတာဂျက်ကော့ပ်ဆန်ကမြောက်ကိုရီးယားကိုထောက်ပြပြောခဲ့ပါတယ
် I think the North Korean regime stepped away from the six party talks and would not return until the issue of the BDA
Banco Delta Asia ကိစ္စဖြည့်ရှင်းပြီးတဲ့အထိအဲ့ဒီကနေပိုက်ဆံပြန်ရပြီးတဲ့အချိန်အထိ6ပါတီဆွေးနွေးပွဲကိုမြောက်ကိုရီးယားပြန်လာမှာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဒါဟာပြစ်မှတ်ထားပြီးဗန္ဒာရေးအရဒဏ်ခတ်အရေးယူမှုဘလောက်အကောင်းနေဆိုတာအမေရိကန်မူဝါဒရေးဆွဲသူတွေနဲ့ကမ္ဘာတဝန်းကမူဝါဒရေးဆွဲသူတွေနားလည်သွားခဲ့တဲ့အချက်တစ်ချက်လို့ကျွန်တော်ထင်ပါတယ်
။ပြစ်မှတ်ထားလှုပ်ဆောင်တဲ့ရေးယူမှုတွေဟာလုံနေကြစီးပွားရေးတန်ခတ်ရေးယူမှုတွေထက်ပိုးပြီးအောင်မြင်မှုရနိုင်ခြင်းမရှိပါဘူးလို့တခြားသုံးသပ်သူတွေကဆိုပါတယ်။ Gary Halfbauer ဟာဝါရှင်တန်ခြေစိုက်နိုင်ငံတကာစီးပွားရေးဆိုင်ရာ Peterson Institute ကတန်ခတ်ရေးယူမှုဆိုင်ရာကျွမ်းကျင်သူတူပါ။အဲ့ဒီလိုရေးယူမှုတွေကိုဘလို့ပဲတုံတုံ ရေပုံရအဖြစ်လူချင်းတဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုရဲ့သုံးပုံတစ်ပုံလောက်ကိုပဲရပါတယ်လို့ Half Power ကဆိုပါတယ
် Diplomacy is not like a football game where you have a clear win and a clear loss often it's
တန်ခင်းတမန်ငင်းဆိုတာကအဖြူအမဲပြက်ပြက်သားသားအရှုံးအနိုင်ပေါ်တဲ့ဘောလုံးပဲလို့မဟုတ်ဘူးဗျမကြက်ခနဆိုလို့အဖြူအမဲကြားကအညိုရောင်ရလတ်တွေရတတ်တာမျိုးတန်ခတ်အေးအေးယူမှုဟာအညိုရောင်ရလတ်ဘက်ဂျိန်းတဲ့တန်ခင်းတမန်ခင်းကိရိယာတွေကတခုပဲပေါ့
ရီမန်းချက်တွေကတိတ်မမြင်ပါဘူးဥပမာအဖြစ်အစိုးရပြောင်းလဲဖို့စ조사တာထက်နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့တန်ခတ်အေးအေးယူမှုကိုအသုံးပြုတာဆိုရင်တော့အထူးရောက်ဆုံးဖြစ်ပါတယ်လို့ဟာဘော်ဝါကပြောကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုညှိနှိုင်းချုပ်လိုက်ပါတယ်အပတ်စဉ်တင်လာနေတိုင်းတင်ဆက်နေတဲ့စီးပွားရေးကဏ္ဍမှာထုတ်လွှင့်သွားခဲ့တဲ့အစီအစဉ်တွေကနောက်ဆုံး၄ခုအထိကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာ www.voanews.com/burmese မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျွန်တော်ကကြော်ကြော်သိမ့်ပါ